ဆာဒီအာရေဗျနိုင်ငံရဲ့စည်ရေးစွန့်ရီတုံးမြင့်စေဖို့ရည်ရွယ်ပြီးတော့ဆာဒီဘီယန်ဆာမန်ဘင်အဗ်ဒူလာဇီးစ်နဲ့ရီယတ်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေကိုဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ကာကွယ်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပေါင်းတဲ့သဘောတူညီချက်ဟာအီရန်နိုင်ငံရဲ့ချိန်ချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဆာဒီအာရေဗျနဲ့ပင်လယ်ကွေ့ဒေသကိုရေရှည်လုံခြုံမှုရှိစေဖို့အတွက်အထောက်ပံ့ဖြစ်စေနိုင်သလိုဒေတာအတွင်းမှာအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆော်ဒီနိုင်ငံရဲ့ဆွမ်းဆောင်ရေးပုံမူအကောင်းလာမှာဖြစ်သလိုအမေရိကန်ကတာဝန်ယူနေရတဲ့ဝန်တုပ်ဝန်ဘိုးတွေကိုလည်းတက်တာစီမှာဖြစ်တဲ့အကြောင်းအင်ဗီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သဘောတူညီချက်ကြောင့်အရှိအလယ်ပိုင်းဒေတာမှာရှိနေကြတဲ့အမေရိကန်ကုမ္ပဏီတွေအတွက်ခွင့်လန်းသစ်တွေဖန်တီးပေးနိုင်မှာဖြစ်သလိုပြည်တွင်းကကာကွယ်ရေးလုပ်ငန်းတွေမှာလည်းအလုတ်ကန်သစ်တွေရရှိနိုင်မှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်နဲ့6ဘီလီယံတန်ဖိုးရှိတဲ့ Lockheed Martin ကုမ္ပဏီထုတ် Black Hawk ရဟရင်150ကိုစော်ဒီနိုင်ငံမှာတက်ဆင်မဲ့အစီအစဉ်မှာတော့စော်ဒီနိုင်ငံမှာအလုတ်ကန်450လောက်ပန်တီးပေးနိုင်မှာဖြစ်ပါတယ်။အစောပိုင်းတုန်းကတော့စော်ဒီဘီယံနဲ့ Real Mute ကတော်ဝင်ဘရင်နန်းတော်မှာတွေ့ဆုံစဉ်မှာတော့ရဲသားတွေကိုပေးအပ်တဲ့စော်ဒီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သောင်စုကို American သမ္မတ Trump ကိုပေးအပ်ခဲ့ပါတယ်။သမ္မတထရမ့်ရဲ့အဖွဲ့နန်းတော်တွင်ဝင်လာချိန်မှာဆော်ဒီဘီယံဆာမန်ကအဗ်ဒူလာဇီအဆော့ချူရီစ်ကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။မစ္စတာထရမ့်ကအမေရိကန်သမ္မတဖြစ်တဲ့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ကိုစတင်တဲ့အနေနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့ကိုဒီကနေ့စနေနေ့မှာရောက်ရှိခဲ့တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေတုန်းကတော့ဘယ်သူမှဆော်ဒီအာရေဗျနိုင်ငံကိုသူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်သွားလို့မရှိပေမဲ့သမ္မတထရမ့်ကတော့သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။